လွန်ခဲ့တဲ့နှစ်လလောက်ကရခိုင်ပြည်နယ်မြောက်ပိုင်းမှာနေဆက်စခန်းတွေတိုက်ခိုက်ခံခဲ့ရတဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာမွတ်စလင်6000ခန့်လောက်ထွက်ပြေးလာတယ်လို့ခန့်မှန်းနေကြပြီးဒီကိစ္စအတွက်စတင်ဆွေးနွေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့မြန်မာကိုယ်စားလှယ်ဖွဲ့ကကျတဲ့ပရီနေမှာသဘောတူခဲ့တယ်လို့ Reuters သတင်းတပုတ်မှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကရောမြန်မာဘက်ကပါလက်မခံကြတဲ့အတွက်နိုင်ငံမဲ့ဖြစ်နေတဲ့ရိုဟင်ဂျာတွေနဲ့ပတ်သက်ပြီးနှစ်နိုင်ငံစုအားလို့ချာအဆင်မပြေဖြစ်နေတာတွေကိုပြေလျော့စေဖို့အတွက်ရည်ရွယ်ပြီးမြန်မာနိုင်ငံတိုင်းပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကအထူးကိုယ်စားလှယ်ဖွဲ့ကိုဆက်လုပ်ခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောက်နေတဲ့မြန်မာနိုင်ငံသားတွေကိုပြန်ပြီးခေါ်ယူဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကမြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကိုပို့တူးနေမှာပြောကြားခဲ့တယ်လို့ဝန်ကြီးချုပ်ပြောခွင့်ရကပြောပါတယ်။မြန်မာနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဒေါ်ဤစုကတော့ပထမဆုံးနိုင်ငံသားဟုတ်မဟုတ်စစ်ဆေးတာနဲ့အချက်နဲ့မှန်စစ်စစ်တဲ့လုပ်ငန်းနဲ့ပတ်သက်ပြီးနိုင်ငံခြားဆွေးနွေးမယ်လို့ပြောပါတယ်။တကယ်လို့သူတို့ဟာမြန်မာနိုင်ငံဘက်ကလူဖြစ်တာကိုတွေ့ရင်သူတို့ကိုတင့်တော်တဲ့အချိန်ပြန်ပြီးပို့မယ်လို့ပြောပါတယ်။အရင်တော့ကစစ်စစ်မှုတွေရမြန်မာနိုင်ငံကလာသူ2455ဦးပဲရှိတယ်လို့မြန်မာဘက်ကပြောပါတယ်။အခုဆွေးနွေးမှုဟာမကြသေးခင်ကမှမောင်တော်ဒေသတပ်စခန်းတွေတိုက်ခိုက်ခံရပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသူအရေးတွေကိုပဲဦးစားပေးဆွေးနွေးမှာဖြစ်ကြောင်းလည်းဒေါ်အေးစုကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလက်ရှိနေထိုင်တဲ့ရိုဟင်ဂျာက9ရင်းလောက်ထိရှိနေတာဖြစ်ပြီးဒီကိစ္စဟာနှစ်နိုင်ငံကြားဆက်ဆံရေးမှာအဖူးထစ်ဖြစ်နေတာမို့အခုလိုဆွေးနွေးဖို့အတွက်သဘောတူညီမှုရတာဟာထူးခြားတဲ့အမှတ်တိုင်တစ်ခုလည်းဖြစ်ပါတယ်။